အနာသိန်းကောင်းဆောင်ဖို့ကြောင့်မူကြီးမြောင်လည်းကမြန်မာနိုင်ငံမှာစိတ်ချတဲ့အခြေအနေရောက်မှာရွေးကောက်ပွဲလုံးမယ်လို့တရုတ်သတင်းဌာနဖီနစ်တီဗီကိုပြောဆိုခဲ့ပါတယ်။ကျွန်တော်တို့ကတော့ကျွန်တော်တက်မလို့ကလက်ခံထားတာတော့ပါတီစုဒီမိုကရေစီစီစီနဲ့ဖက်ဒရယ်ဝေခြေခံတဲ့ပြည်တော်စုသွားဖို့ပါဒီစနစ်ကိုသွားနိုင်ဖို့စိတ်ချတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့တို့မှာပါ။တကယ်လို့တနေ့ ပြည်ထောင်စုကတရရဲ့လက်ချက်ကြောင့်ဆန္ဒပြပြည်သူတွေတိတ်ဆုံးသူခုနှစ်ယောက်ရှိတယ်ဆိုတာတတင်းဌာနတချို့ကချက်ကပြောတာဖြစ်တယ်လို့စွပ်စွဲပြီးအမှန်တကယ်တိတ်ဆုံးသူကသုံးရာလောက်ပဲရှိတယ်လို့လည်းမြန်မာစစ်ကောင်ဆောင်ကပြောဆိုသွားပါတယ်။ ဖေဖော်ဝါရီလ၁၀ရက်နေ့ကစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတရရဲ့လက်ချက်ကြောင့်တိတ်ဆုံးသူရှိရကျော်ရှိကြောင်းအရက်ဖွဲ့အဖွဲ့တချို့ကစီရင်ကောက်ယူထုတ်ပြန်ထားတာပါ။မြန်မာကောင်ဆောင်တော်အောင်ဆန်းစုကြည်ကိုလည်းမကြာခင်ရပ်ပိုင်းအတွင်းရုံးထုတ်တဲ့အခါတရားရုံးမှာလူကိုယ်တိုင်လာရောက်ကြားနာလိမ့်မယ်လို့လည်းဗိုလ်ချုပ်မှုကြီးမေအောင်လိုင်ကပြောဆိုခဲ့ပါတယ်။တော်အောင် ကြောင်းဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဖြတ်သိမ်းတင်မတင်စဉ်းစားမှာဖြစ်တယ်လို့လဲစစ်ကောင်စီကအစ်စ်ခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်လွတ်လပ်တဲ့ရွေးကောက်ပွဲလေးလာဆောင်ကြည့်တဲ့အဖွဲ့တွေကတော့ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမဲရက်လာပြောင်းသွားရလောက်အောင်မဲမတမမှုတွေမရှိခဲ့ဘူးလို့ထုတ်ပြန်ထားကြပါတယ်